နှစ်သစ်မှာပထမဆုံးပြစ်ဒဏ်လွတ်ငြိမ်းခွင့်အမိန့်ကိုဒီကနေ့ရက်စွဲနဲ့သမ္မတကထုတ်ပြန်လိုက်ပေမဲ့လက်ရှိကြံနေသေးတဲ့နှစ်ရှည်နိုင်ငံရေးအချင်းသားတွေလွတ်လာဖို့မမြင်ဘူးလို့လက်ကြံနိုင်ကျင်းစီစစ်ရေးကော်မတီဝင်တဦးကပြောပါတယ်။အမိန့်အတိုင်းသက်ဆိုင်ရာဌာနတွေကစီစစ်ပြီးတော့လွှတ်ပေးမှဖြစ်တဲ့အတွက်ဘယ်သူတွေပါလာမယ်ဆိုတာကိုအတိအကျမပြောနိုင်ဘူးလို့လည်းသမ္မတရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှဖြစ်ပါတယ်ဗျာ။
2023နှစ်ကုန်ပိုင်းမှာပြည်ထောင်လူငယ်ငွေအမိန့်နဲ့တချို့ကိုပြန်လွှတ်ပေးခဲ့ပြီးတဲ့နောက်အခုတခါ2024နှစ်သစ်အတွက်ပထမဆုံးပြည်ထောင်လူငယ်ငွေအမိန့်ကိုသမ္မတကထုတ်ပြန်လိုက်တာပါ66နှစ်မြောက်လွတ်လပ်ရေးနေ့ကိုဂုဏ်ပြုသောအဖြစ်ပြည်ထောင်လူငယ်ငွေပေးလိုက်တဲ့ဆိုတဲ့အမိန့်အရတည်တံချမှတ်ခံထားရသူတွေဟာထောင်ဒဏ်တစ်သက်နှစ်အကန့်အသတ်မရှိပြောင်းလဲကြခံဖို့နှစ်အကန့်အသတ်မရှိနဲ့ထောင်ဒဏ်တစ်သက်ကြခံနေရသူတွေထောင်ဒဏ်နှစ်40အထက်ကြခံနေရသူတွေထောင်ဒဏ်နှစ်40အထိရော့ပေါ့ကြာခံစီဖို့နဲ့ထောင်ဒဏ်နှစ်40အောက်ကြာခံနေရသူတွေအနေနဲ့တော့သူတို့ကြာခံနေရတဲ့ထောင်ဒဏ်ရဲ့၄ပုံတပုံကိုရော့ပေါ့ကြာခံစီကြရမှာဖြစ်ပါတယ်။ဒီအမိန့်အရဇန်နဝါရီလ3ရက်နေ့မှာစလွတ်ပေးမှာဖြစ်ပေမဲ့လွတ်မဲ့အထဲဘယ်လိုအကျဉ်းသားတွေပါမယ်ဆိုတာကိုတော့မပြောနိုင်ဘူးလို့သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်
။ကျွန်တော်တို့ကနှစ်ကြီးသမားတွေကိုလျှော့ပြီးတယ်နော်အရင်နှစ်ကြီးတွေကကျွန်တော်တို့ခုနေ၄ဘုံတဘုံလျှောက်လိုက်လို့ရှိရင်သူ့ရဲ့ရောက်သွားတဲ့သူတွေလွတ်လာမှာပေါ့ဗျာဘယ်သူပဲပါတယ်ဆိုတော့ကျွန်တော်လည်းအတိအကျပြောနေတာသူတို့ဟိုမှာတိုက်ဆိုင်စစ်ဆေးမှပဲဖြစ်လာမှာစစ်ဆေးတော့လွတ်မှာပေါ့ဗျာသူတို့
အခုအမိန်ရဆိုရင်တော့သူတို့တင်ပြထားတဲ့နိုင်ငံရေးအကျဉ်းသားတွေကနေလွတ်လာမဲ့လူတိတ်ကိုနဲလိမ့်မယ်လို့လက်ကျန်နိုင်ငံရေးအကျဉ်းသားစစ်စစ်ရေးကော်မတီဝင်တဦးဖြစ်သူကိုရဲအောင်ကပြောပါတယ
်ကျွန်တော်တို့ကြားပြရတဲ့အမိန်တိုင်းဆိုရင်ကျွန်တော်တို့တင်ပြထားတဲ့နိုင်ငံရေးအကျဉ်းသားတွေတော့တောင်းမပါလာဖို့မမြင်ပါဘူးဗျာအဲအဲ့ဒီမှာဟိုစမ်းကုန်ဦးပေါ့နော် ABSCF ကဒုရခံမှုစမ်းကုန်ဦးကတော့ပါလာနိုင်ကောင်းပါလာနိုင်တယ်ကျွန်တော်တို့အနေနဲ့သူတို့ရဲ့နှစ်ပြူတော့ပြန်ထွက်ချက်နေပါတယ်ဘာလို့မပါနိုင်လဲဆိုတဲ့အခါကျကျွန်တော်ကြံရှိတဲ့ဒီ35ယောက်ကကျွန်တော်ပြောထားတဲ့ကြံရှိတဲ့35ယောက်ကသူတို့စားထားတဲ့ဖြစ်ချက်တွေကကျွန်တော်တို့ပြောနေ20ဒီတခြား10နှစ်ဒီ15ဒီနှစ်ဒီအများကြီးနဲ့ကြားထားတဲ့လူတွေဖြစ်ပါတယ်ခင်ဗျာအခုပြေးတာကလေးလုံးဝင်ပြေးတာဖြစ်ပါတယ်ဒီလိုမျိုးပြီးတဲ့ဆိုဥမာကျောင်းနှစ်ကျောင်းကြာထားတဲ့လူတစ်ယောက်ကနှစ်42ခါဒီလောက်ပဲသူကဖြစ်သွားပါမယ်ခင်ဗျာအဲတော့သူတို့နေသားတွေနဲ့ဆိုလို့ရှိရင်ဘယ်လိုမှမဖြစ်နိုင်ပါဘူ
းဒီဇင်ဘာလ30ရက်နေ့ကအမိတ်အမှတ်51မြင်းဆောင်2023နဲ့သမရကပြစ်ဒဏ်လူငယ်ငွင့်ပေးလို့လွတ်လာသူကထောင်ကျအကျဉ်းသား50နဲ့အချုပ်ကျနေသူ12ဦးရှိတယ်လို့ကိုရဲအောင်ကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလူတွေအကုန်လုံးဟာနိုင်ငံရေးအကျဉ်းသားတွေဖြစ်တယ်လို့သူတို့အနေနဲ့မပြောနိုင်ပဲစစ်စီရေးကော်မတီကတင်ပြထားတဲ့နိုင်ကျင်းက6ဦးပဲပါပြီးတော့ကျန်တဲ့လူတွေကပုံမှန် 905 ခခွေးနဲ့ဘာသာရေးဆိုင်ရာလှုံ့ဆော်မှုနဲ့ဆွတ်ဆွဲပြီးပြစ်ဒဏ်ချမှတ်ခံထားရသူတွေဖြစ်တယ်လို့ကိုရဲအောင်ကပြောပါတယ်အခုထုတ်ပြန်လိုက်တဲ့ပြစ်ဒဏ်လူငယ်ကွင်းအကြလက်ကျန်နိုင်ငံရေးအကျဉ်းသားတွေပါလာနိုင်မှုအလားအလာနည်းလာပေမဲ့လည်းကိုရဲအောင်ကတော့မျှော်လင့်ချက်ထားစေပါ
တကယ်လို့သမားအနေနဲ့ကျွန်တော်တို့နဲ့စစ်စီရေးကော်မတီရဲ့တင်ပြမှုပေါ့နော်စစ်စီကော်မတီကပါတဲ့ကျွန်တော်တို့ဒီအဖွဲ့ကြီးရဲ့တင်ပြမှုတွေနောက်တစ်ခါအမျိုးသားပြန်လည်တက်မြက်ကြီးပြည်ရင်းငြိမ်းချမ်းရေးကိုလိုချင်တယ်တိုင်းရင်းသားလူမျိုးတွေရဲ့တင်ပြမှုတွေကိုဒါတကယ်ကိုလေးလေးနက်နက်စဉ်းစားမယ်ဆိုရင်တော့သူ့အနေနဲ့လည်းကျွန်တော်တို့ကြားတဲ့တော့လှုပ်ပြီးခဲ့တယ်လို့ပဲသူ့ရဲ့လုပ်ပိုင်ခွင့်နဲ့လေးရစ်နဲ့လည်းသူ့လှုပ်ပြီးလို့ရပါတယ်ခင်ဗျာကျွန်တော်တို့ကတော့မျှော်လင့်ချက်မလျှော့သေးပါဘူးကွာကျွန်တော်တို့အနေနဲ့ကတော့အကောင်းဆုံးကျွန်တော်တို့ကတော့ဖြစ်လာဖို့အတွက်ပဲအများအမျှော်လင့်နေပါတယ်အဲ့ဒီဆိုတဲ့ကျွန်တော်တို့စူးစမ်းနေပါတယ်ခင်ဗျာ
ကိုရအောင်ကိုတိုင်ပါဝင်နေတဲ့လက်ချက်နိုင်ငံရေးအကျဉ်းသားစစ်စီရေးကော်မတီဟာလည်းဆက်ရှိနေအောင်မယ်ဆိုတာကိုကော်မတီဥက္ကဋ္ဌဝန်ကြီးဦးစိုးသိန်းကပြီးခဲ့တဲ့နောက်ဆုံးအစည်းအဝေးမှာပြောခဲ့တယ်လို့ကိုရဲအောင်ကပြောပါတယ်
။ဇန်နဝါရီလမှာဆိုရင်ကော်မတီရဲ့အစည်းအဝေးကို2014ကိုပုံအောင်ဆုံးပြန်စတင်ကျင်းပတော့မှာပါ။ဆိုလိုတဲ့သဘောကတော့ကျွန်တော်တို့ကော်မတီအနေနဲ့နောက်ပေါ်လာတဲ့အလုပ်တွေကိုပေါ့ဗျာနိုင်ငံရေးအကျဉ်းသားနဲ့ပဲပတ်သက်တဲ့စစ်စီပေါ်လာတဲ့အလုပ်တွေကိုဆက်လုပ်နိုင်မှုတွေဒီကော်မတီလေးကိုတစ်လတစ်ခါဆိုဆိုညီတိုင်းမှုတွေလုပ်သွားဖို့ဆက်လက်ထားရှိသွားမယ်ဆိုတဲ့ဟာကိုတော့ပြီးခဲ့တဲ့နောက်ဆုံးစည်းဝေးမှာကျွန်တော်တို့ဥက္ကဋ္ဌကပြောသွားပါတယ်အဲ့တော့ကျွန်တော်တို့ကော်မတီအားဆက်လက်ရှိနေမှာပါပဲအဓိပ္ပာယ်ကတော့ဗျာကျွန်တော်တို့ကော်မတီဆက်ရှိနေမှာဆိုတော့နိုင်ငံရေးကျင်းပတွေလည်းဆက်ပြီးနိုင်ငံရောက်လာမှာဆိုတဲ့သဘောလည်းဆက်ရောက်နေပါတယ
်အခုအမေရဆိုရင်2004ခုနှစ်မှာဖမ်းဆီးအကျဉ်းချခံခဲ့ရတဲ့အရင်တပ်မတော်ထောက်လန်းရေးကအရာရှိတွေပြန်လွတ်လာနိုင်တယ်လို့ခန့်မှန်းတာမျိုးလည်းရှိပါတယ်ခင်ဗျာ